ဂျာကာရာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးချုပ်ဖြစ်တဲ့ဒေါက်တာဟေမုန်းစာကောင်ရဲ့ဟာခါမျိုးကနေအိမ်ကိုစစ်ကောင်စီကချစ်ပိတ်သိမ်းဆည်းခဲ့တယ်လို့ဒေါက်တာဟေမုန်းစာကောင်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးပါတယ်ဒေါက်တာဟေမုန်းစာကောင်ဟာချင်းမျိုးသားတပ်ဦးရဲ့ဒုတိယဥက္ကဋ္ဌနဲ့လက်ရှိ NUG ရဲ့ဖက်ဒရယ်ပြောင်းစုရေးရာဝန်ကြီးဖြစ်တဲ့တာဝန်ယူနေသူဖြစ်ပါတယ်အလားတူလိုပဲဟာခါမျိုးပေါ်မှာရှိတဲ့ချင်းလူခွင့်ရေးဖွဲ့ CHRU ရုံးကိုလည်းစစ်ကောင်စီကချစ်ပိတ်သိမ်းခဲ့တယ်လို့ချန်ပို့စ်ကထုတ်ပြန်ခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအခြားဒေသတွေနေတူပဲချင်းပြည်နယ်မှာစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြမှုတွေဖြစ်ခဲ့ပြီးတော့စစ်တပ်ကအကြမ်းဖက်နေနေတာတွေရှိပြီးတဲ့နောက်ပိုင်းမှာတော့ချင်းပြည်နယ်အတွင်းဒေသကာကွယ်ရေးတပ်တွေစုပြီးတော့ဖွဲ့စည်းပြီးတော့စစ်ကောင်စီတပ်တွေကိုကူးကန်တိုက်ခိုက်မှုတွေကတိုးလာနေပါတယ်။စစ်ကောင်စီကပြင်ဆင်လိုက်တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေအရဆိုရင်အကြမ်းဖက်တိုက်ခိုက်သူတွေနဲ့တိုက်ခိုက်မှုတွေနဲ့ဆက်နွယ်တယ်လို့စွပ်စွဲထားသူရဲ့နေအိမ်အဆောက်အုံတွေကိုချိတ်ပိတ်သိမ်းခွင့်ရှိပါတယ်။ချင်းပြည်နယ်အတွင်းထန်တလန်၊မင်းတပ်၊ဖလန်းစတဲ့မြို့တွေမှာဒေသခံကာကွယ်ရေးတပ်တွေအားကောင်းပြီးတော့စစ်ကောင်စီနဲ့တိုက်ပွဲတွေကဇက်တိုက်ဆူလို့ရှိနေပါတယ်။အောက်တိုဘာလ29ရက်နေ့ကလည်းချင်းပြည်နယ်ထန်တလန်မြို့ကခရစ်ယာန်ဘုရားရှိခိုးကျောင်းနှစ်ကျောင်းပါဝင်အင်ချီတရားကျော်မိလောင်ပျက်စီးသွားတဲ့ကိစ္စဟာစစ်ကောင်စီတပ်တွေကမရှုမှုဖြစ်တယ်လို့ဒေသခံတွေရောလူခွင့်ဖွဲ့တွေကပါယူဆကြပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒါကိုမျက်စုပြီးတော့တိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာဒေသခံကာကွယ်ရေးအဖွဲ့တွေကမရှုဖျက်ဆီးမှုတွေရှိတယ်ဆိုပြီးတံပြန်ဆွဆဲပါတယ်။ဒါမဲ့လည်းဒီနေ့မှာတော့မီးရှို့မှုဖြစ်နေတဲ့ချိန်ထန်တလန်မြို့ကိုအပေါ်စီးကနေပြီးတော့ကောင်းကင် drone နဲ့ရိုက်ထားတဲ့ဗီဒီယိုတွေလူမှုကွန်ရက်မှာထွက်ပေါ်လာပြီးတော့ဒါဟာမြန်မာစစ်တပ်ကမီးရှို့တာဆိုပြီးတော့တက်အပ်ပြောဆိုမှုတွေလည်းရှိလာပြန်ပါတယ်။ကရင်မျိုးသားစီယုံ KNU ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့ထန်တလန်ဖြစ်ရဟာကရင်ပြည်နယ်အတွင်းကရင်လူထုတွေ့ကြုံခဲ့ပူတဲ့မြန်မာတပ်မတော်ရဲ့ဖြတ်လိပြစစ်စီကိုပြန်ပြီးတော့အမှတ်ရစရာဖြစ်တဲ့ဆိုပြီးတော့ချင်းလူထုနဲ့သူတို့ရက်တည်နေကြောင်းကိုဖော်ပြထားပါတယ်ခင်ဗျ။